စကိုင်းတိုင်းတပည့်မြို့နယ်မှာအချိန်ကာမှုမိုးသက်လေပြင်းကျပြီးမိုးသီးကျွေခဲ့လို့ရှားနဲ့ချီတဲ့အိမ်တွေပျက်စီးခဲ့တယ်လို့ဆာလင်ကြီးမြို့နယ်မှာလည်းလက်စစ်မီပြတ်တောက်တာတွေရှိတယ်လို့ကူညီပေးနေသူတွေကပြောပါတယ်။အပူချိန်မြင့်တက်တာကြောင့်ဖြစ်တဲ့နောက်ဆက်တွဲရာသီဥတုဖြစ်စဉ်တွေကိုသတိပြုဖို့ကိုလည်းမူဇလကတိုက်တွန်းထားပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျ။
စကိုင်းတိုင်းတပင်းမြို့နယ်တဲကကြေးရွာတွေမှာမေလ၁ရက်မနေ့ညနေပိုင်းကအချိန်ခါမဟုတ်မိုးသက်လေပြင်းတိုက်ခိုက်ပြီးမိုးသီးကျွေကျခဲ့တဲ့အတွေ့အင်ဂျင်အဆောက်အုံ300နီးပါးပျက်စီးခဲ့ပြီးသီးနှံကင်းတွေလည်းဆုံးရှုံးခဲ့တယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်။လေပြင်းကြောင့်တပင်းမြို့နယ်တဲကတရက်ကန်ကိုင်းကန်တဲတော်စားတဲ့ကြေးရွာတွေအပါအဝင်ကြေးရွာ၄ရွာတက်မနေ့ကနေအိမ်ဆောင်တွေပျက်စီးခဲ့ပါတယ်။နေအိမ်တွေပျက်စီးပြီးဆိုင်ခင်းတွေဆုံးရှုံးရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်ကူညီပေးနေသူဦးကအခုလိုပြောပါတယ်
။ဒီကတော်လေးများတယ်ဒီရက်ကံနဲ့တိုင်းကံတိုင်းကံတော့တော်တော်ဆွေးဝါးပေါ့။ဒီရက်ကံကတော့ခမန်းကြီးဦးရောက်ရှိတယ်လို့ပြောတယ်။တိုင်းကံကတော့တရားကြောမယ်ရှင်ဟုတ်။အလုံးပေါင်းဆို150 300လောက်ဒီဒီဖျားစီကြီးဘုံကြောင်းဆောင်ဖြစ်ပြီ။ဖျားကတော့ဒီဖောင်းရစ်ခေါ်တာပေါ့နော်။ဖြီးရောရအောင်နာကဖျားကြီးကတော့ပြစ်ကြပါလား။ဖျားစီကြီးပြစ်ကြတယ်။ကျောင်းတော်ကြီးအမိုးတွေလမ်းပါတော့ဘူးမိုးတွေလမ်းပါတယ်။အင်းရောချုပ်အိမ်ကတော့လုံးဝကိုမလိုမရအောင်ရေးညာကိုချုပ်အိမ်ကတော့အကုန်လုံးတိုင်တော့ပဲကျန်နေတာဟိုပါသွားတာပေါ့နော်ကြီးရဲလွန့်သွားတာကျွန်တော်ကတော့လေးတိုက်တယ်လေးတိုက်ပြီးတော့မိုးကြီးတွေကြီးတယ်မိုးကြီးတွေကြီးမှဤနံဟိုဆိုက်ပြိုးထားတဲ့ဆိုက်ပြိုးထားတဲ့အိမ်ဤနံတွေပျက်စီးတာရှိဟုတ်ဆိုတော့အိုင်းညံတော့ပါပဲဤနံဆိုက်ပြိုးပျက်စီးတာဟုတ်ဟိုတိရိုက်တာများတာလည်းအိုင်းညံပဲအိုင်းညံနဲ့တရက်ကန်ကြီးပါ
လေဘေးတင်ပြည်သူတွေဟာနေအိမ်တွေပြင်ဆင်ခဲ့ပေမဲ့အမိုးအကာနဲ့အစားအသောက်တွေတော့လိုအပ်နေပါသေးတယ်။စကိုင်းတိုင်းနဲ့ကဆလင်းကြီးမြို့နယ်မှာလည်းလေပြင်းကြောင့်သစ်ပင်တွေလဲကျပြီးလျှက်စင်မီးတွေပြတ်တောက်နေတယ်လို့ဒေသခံတဦးကပြောပါတယ်
။ဒီလိုတိုင်းတွေပေါ်သစ်ပင်တွေလည်းပြိုလဲကျတာဆိုတိုင်ကလေလုံးပြက်ပျက်စီးသွား။ဆိုတော့ရှင်းနေတာကလေကဒီလိုပဲဒီလိုပြိပြီးတော့ဝင်ပြီးတော့အများကြီးတော့ဖြစ်ပါဘူး။အဲဒီလိုဓာတ်လိုင်းတွေပဲပျက်စီးရများတယ်။
စကိုင်းတိုင်းနဲ့ကပဲမုံရွာမြို့ပေါ်မှာလည်းလေပြင်းကြောင့်နေအိမ်တွေပျက်စီးပြီးသစ်ပင်တွေပြိုလဲကျတာတွေဖြစ်ကာကလေးငယ်တဦးသေဆုံးခဲ့တယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။အခုလိုချိန်ကာမဟုတ်မိုးသက်လေပြင်းတိုက်ခိုက်ပြီးမိုးသီးကျွေကျတာဟာအပူချိန်မြင့်တက်တာကြောင့်နောက်ဆက်တွဲရာသီဥတုဖြစ်စဉ်တွေဖြစ်ပြီးသတိပြုကြဖို့မိုးစလပြောရေးဆိုခွင့်ရှိသူဦးလာထွန်းကအခုလိုပြောပါတယ
်။အပူချိန်မြင့်တက်မှုကြောင့်တော့တက်ဖြစ်လာတယ်။ပူပြင်းမြင့်တက်တဲ့အတွက်ပူပြန်တဲ့တိမ်တွေပြင်မဲ့ပူပြန်တဲ့တိမ်တွေကနေမိုးတိမ်တောင်တွေဖြစ်ထွန်းလာပြီးတော့ဒါမိုးတိမ်တောင်တွေကနေဖြစ်တဲ့ဘိုးရီတာဖြစ်စဉ်တွေမြင့်လိုက်တာမိုးကြီးကျွေတာမိုးထချုံတာတိုက်ရှိနေတာ။ဆက်ပြောရမှာကအပူပူနဲ့ဆက်ဆက်ပြီးတော့ဖြစ်ဖြစ်သွားတဲ့ဖြစ်စဉ်တွေ။အဲဒီလိုမြင့်တက်မှုတွေပူပြန်တဲ့တိမ်တွေကနေမိုးတိမ်တောင်ဖြစ်တာတွေကြောင့်ဟိုနိုင်ငံအရရမှာကမိုးကြီးကျွေတာလေမြင့်တက်တာဟုတ်ကဲ့ချုံနာမိုးကြိုးပြတာအရင်ကတည်းကဖြစ်နိုင်တယ်ဖြစ်နေပေါ့နော်အဲ့ကြောင့်ပြောတဲ့ဖြစ်စဉ်တွေတော့နောက်ဆက်ပြီးဖြစ်နိုင်တော့ဒါတတိပြုပါမယ
်အပူချိန်တွေမြင့်တက်နေတာကြောင့်မန္တလေးနဲ့မကွေးတိုင်းတို့မှာလူသေးဆုံးတာတွေရှိခဲ့တယ်လို့မကွေးတိုင်း6မြို့နယ်နဲ့မန္တလေးတိုင်းညောင်ဦးမြို့တို့ဟာကပ္ပအပူဆုံးစင်းဝင်မြို့တွေဖြစ်ခဲ့ပါတယ်ခင်ဗျာ